အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တိုင်ဝမ်သမ္မတဆိုင်အင်ဝမ်တို့တယ်လီဖုန်းဆက်စကားပြောဆိုခဲ့ပြီးတဲ့နောက်တရုတ်နဲ့အမေရိကန်ပြည်ထောင်စုရဲ့ဆက်ဆံရေးမှာအနောက်ရှက်ဖြစ်တာဒါမှမဟုတ်ပျက်စီးသွားစေတာမျိုးမဖြစ်ဖို့သူ့အနေနဲ့မျှော်လင့်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကဒီကနေ့ပြောပါရယ်ခုလိုတယ်လီဖုန်းနဲ့စကားပြောဆိုခဲ့ကြတာဟာတိုင်ဝမ်ရဲ့လက်ကွယ်လေးတစ်ခုတာဖြစ်တယ်လို့လည်းဝမ်ယီကပြောပါရယ်ဒီမိုကရေစီနီးကြအုပ်ချုပ်နေတဲ့တိုင်ဝမ်ကိုတရုတ်ပြည်မကြီးရဲ့တစိ့တစ်ပိုင်းဖြစ်တယ်လို့ပြောဆိုထားသလိုတိုင်ဝမ်ကိုတရုတ်ပြည်မကြီးထိန်းချုပ်မှုအောက်ရောက်ဖို့စီးရဲအင်အားသုံးတာကိုဆွလွန်မှာမဟုတ်ဘူးလို့လည်းတရုတ်ကပြောဆိုထားတာပါတိုင်ဝမ်သမ္မတကိုတောက်ကြနေကတယ်လီဖုန်းဆက်ခဲ့တဲ့အတွက်ထရမ့်ကိုကြည်ကြဲပြင်းပြဝေဖန်နေကြပါတယ်။ဒါပေမဲ့လည်းသမ္မတရွေးကောက်ပွဲအောင်မြင်တာကိုတိုင်ဝမ်သမ္မတကတယ်လီဖုန်းဆက်ပြီးတော့ဂုဏ်ပြုစကားပြောရတာဖြစ်တယ်လို့ထရမ့်ကသူ့ရဲ့ Twitter စာမျက်နှာကနေတုံ့ပြန်ပါတယ်။နောက်ပိုင်းမှာတော့အမေရိကန်ကနေတိုင်ဝမ်ကိုဒေါ်လာဘီလီယံနဲ့ချီစစ်လက်နက်ကိရိယာတွေဘလို့ရောင်းချပေးနေတယ်ဆိုတာစိတ်ဝင်စားစရာကောင်းမယ်လို့တိုင်ဝမ်ရဲ့ဂုဏ်ပြုစကားကိုလက်ခံလိုက်ဖို့မသင့်ဘူးဆိုပြီးတော့ထရမ့်ကပြောပြန်ပါတယ်။ထရမ့်ရဲ့တိုင်ဝမ်သမ္မတတို့တယ်လီဖုန်းဆက်စကားပြောဆိုရာဟာအမေရိကန်တို့ရဲ့ဆဲစုနဲ့နဲ့ချီကျင့်သုံးလာတဲ့မူဝါဒကိုချိုးပေါက်တဲ့လို့ရအဖြစ်ရှုမြင်ကြသလိုဒီလိုလို့ရကြောင့်ထရမ့်တာဝန်မဆခင်မှာအမေရိကန်နဲ့တရုတ်တို့ရဲ့ဆက်ဆံရေးတင်းမာလာစေနိုင်တဲ့အနေအထားရှိတယ်လို့လည်းရှုမြင်ကြပါတယ်။နိုင်ငံတကာရေးနဲ့ပတ်သက်လို့တိုင်ဝမ်ရဲ့ပအဝင်ပတ်သက်မှုကိုအမေရိကန်နိုင်ငံကဆက်ပြီးတော့ထောက်ခံသွားဖို့မျှော်လင့်နေအကြောင်းတိုင်ဝမ်သမ္မတဆိုင်ကတယ်လီဖုန်းဆက်ချိန်အတွင်းပြောဆိုခဲ့တယ်လို့တိုင်ဝမ်သမ္မတယုံကတောက်ကြနေကထုတ်ပြန်ချက်မှာဖော်ပြပါရယ်ခုလိုစကားပြောဆိုရာကိုတရုတ်နိုင်ငံအတွက်အလေးနဲ့ထားမယ်ကိစ္စတစ်ခုဖြစ်ကိုးစားပြုနေတယ်လို့တရုတ်နိုင်ငံပိုင်သတင်းဌာန CCTV ကဖတ်ကြားထားတဲ့ထုတ်ပြန်ချက်မှာပြောထားပါရယ်ဒါအပြင်ကမ္ဘာမှာတရုတ်နိုင်ငံတစ်ခုတည်းရှိပြီးတော့တိုင်ဝမ်ဟာတရုတ်နိုင်ငံကနေခွဲခြားလို့မရတဲ့အစိတ်အပိုင်းဖြစ်တယ်လို့လည်း CCTV သတင်းတင်ဆက်သူကဖတ်ကြားထားပါရယ်ရှင်